ဒီနေ့ကတော်တော်လေးထူးခြားတယ်ကျွန်တော်ပြောပါမယ်။ဘာပြောလို့လဲဆိုတော့အခါနာဖွင့်ပွဲကျင်းပတဲ့အချိန်ဟာမြတ်စွာဘုရားမဟာသရဏတော်ဟောတဲ့နေ့ဖြစ်တဲ့တိုက်ဆိုတဲ့အတွက်အင်မတားမှကျေးဇူးတရားအများကြီးများပြားပါတယ်။အဲ့တော့ဒီတရားမှာတရားနဲ့ယောက်ျားညှိုးဖွဲ့လို့ပြောတော့ပျက်စီးသွားတဲ့အကြောင်းကိုဟောတဲ့ဇာ။နောက်ပြီးတော့အနိုင်ကျင့်တဲ့အားကြီးတဲ့သူဟာအားကိုအားကိုပြီးတော့ငယ်တဲ့သူညှင်းပန်းခြင်းအပြင်နောက်ဆုံးညှင်းပန်းနေစေတဲ့အတိုင်းကျင့်သူဟာပျက်စီးဆုံးရှုံးသွားတဲ့ဇာ။ဒါတွေကိုခြားပြီးဟောကြားသွားတဲ့ဥစ္စာဟာဒီနေ့ဒီဂုံပုတ်တွေနဲ့အညီကျင့်ပါတဲ့အတွက်အင်မတန်မှပဲတရားအရသာရောကျွန်တော်တို့လောကီကိစ္စဆောင်ရတဲ့အရသာရောအင်မတန်ပြည့်စုံတဲ့နေ့လို့ကျွန်တော်တို့ဆိုချင်ပါတယ်။
ရန်ကုန်မြို့မြို့သားဒီမိုကရေစီဖွဲ့ချုပ်ရုံးမှာဒီကနေ့ကျင်းပတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့66နှစ်မြောက်မွေးနေ့ပွဲနဲ့မြန်မာအမျိုးသမီးများနေ့အခမ်းအနားမှာ NLD ဒုဥက္ကဋ္ဌဦးတင်ဦးပြောသွားတဲ့မိန့်ခွန်းပါမွေးနေ့ပွဲကိုတက်လာတဲ့ဒေါက်တာဆန်းစုကြည်ဟာခရမ်းရောင်အင်ဂျင်နဲ့လုံချီကိုဝတ်ဆင်ထားပြီးလွန်ခဲ့တဲ့23နှစ်ရှင်လင်းလုံးဒီမိုကရေစီအရေးတော်ပုံကာလကတက်ကြွနေတဲ့ဟန်ပန်မျိုးနဲ့ပဲပေါ်ပေါ်ပါပါတော်တော်လည်လည်နဲ့မိန့်ခွန်းပြောမဲ့နေရာကိုရောက်လာခဲ့ပါတယ်စတုံးပေါ်မှာတော့အဖြူအောင်နှင်းစီပန်းတွေဝေဝေဆာဆာပန်လာတာတွေ့ရပါတယ်။အခုလိုဝစားဆင်ရင်ပုံနဲ့အတူဒေါန်ဆန်းစုကြည်ဟာမွေးနေ့မိန့်ခွန်းစကားကိုလည်းငိမ့်ညာရေးကိုအဓိကဆောင်ပေးပြီးပြောဆိုသွားတာတွေ့ရပါတယ်။မွေးနေ့လက်ဆောင်အဖြစ်ငိမ့်ညာရေးကိုသာလိုချင်တယ်လို့ဒေါန်ဆန်းစုကြည်ပထမဦးဆုံးပြောလိုက်တာကဒီလိုပါ
။ဒီကျမရဲ့မွေးနေ့မှာအားလုံးလာပြီးတော့ဆုတောင်းပေးတဲ့အတွက်အားပေးတဲ့အတွက်ကျေးဇူးတင်တယ်လို့ပထမဦးဆုံးပြောပြရစို့။အဲ့တော့ကျမအနေနဲ့တော့အခုလိုလာရောက်ပြီးတော့ကျမတို့အားပေးတဲ့သူတွေရဲ့အကူအညီနဲ့ကျမတို့နိုင်ငံတင်လာမကပေါ့နော်။ကဘာသူကဘာသားတွေအားလုံးအကျိုးအတွက်လုံနိုင်ဖို့ရကျမတို့ကြိုးစားနေပါတယ်။အခုချိန်မှာအထူးသဖြင့်အရေးကြီးတာကတော့ငြိမ်းချမ်းရေးဖြစ်ပါတယ်။အားလုံးသိတဲ့အတိုင်းပဲအခုကျမတို့နိုင်ငံမှာဆိုလို့ရှိရင်စစ်မီးစားပြန်ပြီးတော့ပွားနေတဲ့သဘောမျိုးရှိပါတယ်။အဲ့ဒါကြောင့်မလို့ဒီနေ့ကျမရဲ့မွေးနေ့မှာငြိမ်းချမ်းရေးကိစ္စကိုကျမအလေးထားပြီးပြောချင်ပါတယ်။တော့ကျမတို့မွေးနေ့ဆူတောင်းဘာလို့ခြင်းလဲဆိုလို့ရှိရင်ကျမတို့နိုင်ငံမှာအားလုံးငင်းငင်းချမ်းချမ်းနဲ့အေးအေးဆေးဆေးနဲ့သာသာယာယာနဲ့ဝါဝါပျော်ပျော်နဲ့နေထိုင်ဖို့အဲ့ဒီတော့နိုင်ငံတကာနိုင်ငံဟာတိုးတက်ဖို့တာယာဖို့ဆိုတော့ပထမဦးဆုံးတော့ငင်းချမ်းဖို့လိုပါလေအဲ့တော့ကျမရဲ့မွေးနေ့ဆူတောင်းကတော့ကျမတို့အားလုံးငင်းချမ်းကြပါစေဆိုတဲ့ဆူတောင်းပါပဲ
အခုပြောခဲ့သလိုလိုချင်တဲ့ငင်းချမ်းရဖို့ဘသူတွေကဘာတွေလှုပ်ဆောင်ရမှာလဲဆိုတာကိုဒေါန်ဆန်းစုကြည်ကအခုလိုဆက်ပြောပါတယ်
အဲ့တော့ဒီလိုငြိမ်းချမ်းမှုဆိုတာဟာကျမတယောက်ထဲလို့လည်းမဖြစ်ဘူးကျမတို့အဖွဲ့တစ်ဖွဲ့တည်းလို့လည်းမဖြစ်ပါဘူးအားလုံးကဝိုင်းပြီးတော့လှုပ်ပေးမှဖြစ်မှာပါအဲ့ဒါကြောင့်မလို့ကျမတို့နိုင်ငံမှာပထမဦးဆုံးအနေနဲ့ငြိမ်းချမ်းရေးရဖို့အတွက်အားလုံးကနေပြီးတော့ဝိုင်းဝန်းပြီးတော့ကူညီကြရပါလို့ကျမကမေတ္တာရပ်ခန့်ချင်ပါတယ်ကျမတို့နိုင်ငံငြိမ်းချမ်းတဲ့အခါကျမှတခြားကိစ္စတွေကိုကျမတို့တစ်ဆင့်ပြီးတစ်ဆင့်သွားနိုင်မှာပါအားလုံးသိတဲ့အတိုင်းပဲအခုနှစ်20ကျော်လာပြီကျမတို့ဟာအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့ကျမတို့နိုင်ငံမှာတိုးတက်ရေးသားရာရေးအတွက်ကျမတို့ကြိုးစားခဲ့ပါတယ်ပြီးတော့အမျိုးသားရင်ကြားစစ်ရေးဆိုတာဟာလည်းငင်းကြားရေးမရှိလို့မဖြစ်ပါဘူးငင်းကြားရေးဟာပထမအခြေလှမ်းပါပဲဒီတော့ကျမတို့ငင်းကြားရေးရဖို့အလုံးကူညီကြပါတခြားမွေးနေ့လက်ဆောင်တွေဘာတွေကဒီလောက်အရေးမကြီးပါဘူးတကယ်အရေးကြီးတဲ့လက်ဆောင်ကဘာလဲဆိုတော့ကျမတို့နိုင်ငံမှာငြိမ်းချမ်းရေးရစေမဲ့စိတ်ထားတွေတူးချင်းတူးချင်းကပွားပေးကြပါလို့ဆိုတော့တချို့ကပြောမယ်ပေါ့နော်ကျမကနေပြီးတော့ကျမတို့နိုင်ငံမှာငြိမ်းချမ်းမှုအတွက်ကူညီပေးပါဆိုရင်ကျွန်တော်တို့ကဘယ်လိုကူညီပေးနိုင်မှာလဲကျမတို့ကဘယ်လိုကူညီပေးနိုင်မှာလဲဆိုတော့မေးကြလို့ရှိတယ်အဲ့တော့ဒီကဘာကြီးမှာဖြစ်သမျှကိစ္စမှန်သမျှဟာစိတ်ထဲကနေပြီးတော့စအောင်ပါပဲအဲ့တော့ကဘာကြီးမှာတကယ်ဖြစ်ခဲ့တဲ့အပြောင်းလဲတွေကဘယ်ကစခဲ့လဲဆိုတော့လူသားတွေရဲ့အတွေးခေါ်ကစခဲ့တာပါအဲ့တော့ဒီအတွေးခေါ်တွေပြောင်းလဲမှလည်းကဘာကြီးပြောင်းလဲနိုင်မှာဖြစ်ပါတယ်အဲ့တော့လူတယောက်ချင်းတယောက်ချင်းကနေပြီးတော့ငင်းချမ်းရဲ့ဘက်ကိုဥတီမဲ့အတွေးခေါ်တွေကိုပြုစုပြောထောင်မယ်ဆိုလို့ရှိရင်ကျမတို့နိုင်ငံတွေမှာမကတကဘာလုံးမှငင်းချမ်းရရနိုင်မှာဖြစ်ပါတယ
်ဒါပြင်ဒီကနေ့ကိုမြန်မာနိုင်ငံအမျိုးသမီးများနေ့ဖြစ်သတ်မှတ်ကြတဲ့အတွက်အမျိုးသမီးနဲ့ကလေးတွေငင်းချမ်းရဖို့ကိုလည်းဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါက်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုပါတယ်
ကျမမွေးနေ့ကိုမြန်မာနိုင်ငံအမျိုးသမီးများနေ့လို့ဆိုပြီးတော့သတ်မှတ်ကြပါတယ်။အမျိုးသမီးတွေကအမျိုးသားတွေလည်းပိုးပြီးတော့ငင်းချမ်းရေးကိုလိုလားမယ်လို့ကျမထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့စစ်တွေဖြစ်ပြီးအကြမ်းဖက်မှုတွေဖြစ်ပြီးဆိုလို့ရှိရင်ပထမဦးဆုံးအများဆုံးဒဏ်ခံရတာတော့အမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်ဆိုတော့ဒါအားလုံးဒီကဘာလုံးကအတိအမှတ်ပြုထားတဲ့အချက်တစ်ခုဖြစ်ပါတယ်။ဒါကြောင့်မလို့အမျိုးသမီးတွေကပိုးပြီးတော့ငင်းချမ်းရေးဘက်ကိုအားတန်နေ ညီညာရဲ့ဘလောက်လိုလားတယ်ဘလောက်လိုအပ်တယ်ဆိုတာလေကောင်းကောင်းနားလေကြပါတယ်ဒါကြောင့်ကျမတို့အမျိုးသမီးများနေလို့ဆိုရဲကျမမွေးနေမှာစပြီးတော့နောက်နေ့ပေါင်းများစွာနေ့အဆက်ဆက်ခေတ်အဆက်ဆက်ကျမတို့နိုင်ငံမှာညီညာရဲ့ရဖို့အတွက်အားလုံးဝိုင်းပြီးတော့ကုညီအားပေးကြပါလို့ကျမမေတ္တာရက်ခံကြပါတယ်နေကောင်းကြောင့်အနေနဲ့အမျိုးသားပြန်လဲညီညာစီနဲ့တာယာဝါပြောရေးအတွက်
ညီညာရေးကတော့ပထမဆုံးစတင်ရမယ့်ခြေလှမ်းဖြစ်တယ်လို့တောင်ဆန်းစုကြည်က ပြောကြားသွားပါတယ်ခင်ဗျာ